နိုင်ငံမှာအစိုးရရဲ့မြေယာသိမ်းယူမှုခံခဲ့ရတဲ့တရုတ်နိုင်ငံသားအရေးအတွက်တိုးလာခဲ့တယ်လို့အင်ကာနီကအသစ်ထုတ်ပြန်လိုက်တဲ့စစ်တမ်းမှာဖော်ပြထားပါတယ်။တရုတ်ချေးလက်ဒေသနယ်လယ်သမားတွေရဲ့43ရာခိုင်နှုန်းကျော်ကျော်လောက်ဟာ1992နှောင်းပိုင်းလောက်ခရဲကစပြီးအစိုးရမြေယာသိမ်းပိုက်မှုကိုခံခဲ့ရတယ်လို့စစ်တမ်းကောက်ယူရာမှာတွေ့ရှိရပါတယ်။မြေသိမ်းခံရမှုက2008ခုနှစ်ကစပြီးတိတိတသားသားတိုးလာခဲ့တယ်လို့ဆိုပါတယ်။စစ်တမ်းကောက်ယူခဲ့တဲ့ဒေသကလေပိုင်းရှင်တွေက4ပုံ2ပုံလောက်ဟာသူတို့မြေအသိမ်းခံခဲ့ရတဲ့အတွက်ရော်ကြီးတစုံတရာမရခဲ့ဘူးလို့သိရပါတယ်။ရော်ကြီးရခဲ့သူတွေကလည်းသူတို့ပိုင်ဆိုင်မှုနဲ့မထိုက်တန်တဲ့နေပါတဲ့ရော်ကြီးကသာရခဲ့တာပါ။ဒီစစ်တမ်းကို American ချေဆိုင် Landeser ချေလက်ဖွံ့ဖြိုးရေးတိုက်ပံကတရုတ်နိုင်ငံ Beijing က Renmin တက္ကသိုလ်နဲ့ပူးတွဲပြုစုခဲ့တာပါ။2011ခုနှစ်လယ်မှာတရုတ်နိုင်ငံကခရိုင်18ခုမှာရှိတဲ့တောင်သူလယ်သမား1900ကျော်ကိုလူတွေမေးမြန်းပြီးကောက်ယူခဲ့တာပါပြီးခဲ့တဲ့သတင်းပတ်တည်းမှာတော့တရုတ်ဝန်ကြီးချုပ်ဝမ်ဂျားပောင်ကတရုတ်အစိုးရအနေနဲ့တရုတ်တောင်သူလယ်သမားတွေရဲ့ရပိုင်ခွင့်ကိုပုံမူကာကွယ်ပေးရမှာဖြစ်ကြောင်းနဲ့သူတို့ရဲ့မိအရီကိုနိုင်ငံဖွံ့ဖြိုးရေးအတွက်တင်းယူခဲ့ရင်အမျက်ဆုံးခွဲဝေရေးမှာပိုးပြီးများများပေးဖို့ပြောကြားခဲ့ပါတယ်